ရုပ်ပြည်ဟာကမ္ဘာမှာဒုတိယအကြီးဆုံးစီးပွားရေးအင်အားဖြစ်ပါတယ်မြန်မာကတော့ကမ္ဘာအစင်းရဲဆုံးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်အဲ့ဒီတော့တရုတ်မြန်မာစီးပွားရေးဆက်ဆံမှုမှာဘယ်သူကဘယ်သူကိုလွှမ်းမိုးမယ်ဆိုတာကမ္ဘာနိုင်ပါတယ်စစ်ဆိုးရခေတ်အနည်း20ကျော်ကာလတရုတ်အားကုန်နဲ့ယက်တီခဲ့တဲ့အရှိန်အဟုန်ဟာဆက်လက်ရှင်သန်နေသေးဖြစ်ပါတယ်ဖိနှိပ်ချုပ်ရှိတဲ့စစ်ဆိုးရကိုအကူအညီပေးတဲ့တရုတ်ကိုတိုင်းသူပြည်သားကအမုန်းပွားကြပါတယ်ပြည်သူစန့်ကျင်တဲ့မြေဆုံစီမံကိန်းကိုဦးသိန်းစိန်အစိုးရကရပ်ဆိုင်းလိုက်ပေမဲ့တရုတ်စီးပွားရေးလွှမ်းမိုးမှုဟာလျော့မသွားပါဘူး NLD အစိုးရကမှလည်းတရုတ်စီးပွားရေးအလားအလာကောင်းနေပါတယ်တရုတ်သမ္မတရဲ့လက်ရင်းအစီအစဉ်ဖြစ်တဲ့ Belt and Road Initiative BRI ရဝင်းလမ်းကြောင်းစီမံကိန်းမှာမြန်မာပါဝင်ပါတယ်လွန်ခဲ့တဲ့ February လကပဲတရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်ဖို့နာလည်းမှုစာကျွန်းလွာလက်မှတ်ရေးထိုးကြပါသည်တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားသိရအောင်တရုတ်သူတေတီနှစ်ဦးလေးတာတဲ့စာတမ်းကိုလွန်ခဲ့တဲ့မတ်လက International Growth Center ကထုတ်ပြန်ထားပါသည
်မြန်မာပြည်သူပြည်သားတထောင်ကျော်ရဲ့တရုတ်နဲ့ပတ်သက်တဲ့အမြင်တွေ့ဆုံမေးမြန်းပြီးတင်ပြထားတဲ့စာတမ်းဖြစ်ပါတယ်လုပ်ငန်းသဘာဝချင်းတူနေတာတော့မေးမြန်းခံရသူတွေဟာဂျပန်ကိုတရုတ်ထက်ပိုပြီးကြိုက်နှစ်သက်တာတွေ့ရတယ်လို့ဆိုပါတယ်တရုတ်ရဲ့ယင်းဒီမြို့နယ်မှုဟာတာဝန်သိတဲ့သဘောကင်းမဲ့နေတယ်လို့မြင်ပါတယ်ဖိနှိပ်တဲ့စစ်အစိုးရနဲ့လက်တွဲခဲ့တဲ့တရုတ်ကိုမကြေမနက်ဖြစ်နေသေးပုံရတဲ့အတွက်စီမံကိန်းအကောင့်ထဲပေါ်တဲ့အရက်မှာဒေသခံတွေကြေနပ်အောင်လုပ်ဖို့အရေးကြီးတယ်လို့တရုတ်သူတွေသီးတွေကဆိုပါတယ်ဒီလိုမလုပ်နိုင်ရင်တရုတ်မြန်မာစီးပွားရေးဈေးညံမှာရောရဝန်းလမ်းကြောင်းစီမံကိန်းမှာရောစန့်ကျင်မှုတွေနဲ့ရင်ဆိုင်ရွယ်ရှိတယ်လို့မြင်ကြပါတယ်။ဒါကြောင့်မို့ပြည်သူနဲ့ဆက်ဆံရေးအဆင်ပြေရေးနဲ့တာဝန်သိဒေသခံကုမ္ပဏီနဲ့လက်တွဲနိုင်ရေးဟာမြန်မာပြည်မှာရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေလက်ကင်ထားရမယ့်မူဝါဒဖြစ်တယ်လို့ဆိုပါတယ
်။တရုတ်စီးပွားရေးစီမံကိန်းတွေကို NLD အစိုးရကလက်ခံမှုမြန်မာပြည်သူတွေအမြင်ကောင်းလာအောင်တရုတ်ကြိုးပမ်းမှုစတာတွေကြောင့်တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားပြောင်းလဲလာပုံရပါတယ်။ဒီကြောင့်ကိုမြမဗျူဟာနဲ့ဘူဝါဒလေးလာရေးအင်စတီကျူရဲ့ February လထုတ်တရုတ်နဲ့အလွာဆုံးဆက်ဆံရေးမဟာဗျူဟာစာတမ်းမှာဖော်ပြပါတယ်။ယူနန်နဲ့လန်ဒန်တက္ကသိုလ်ဘွဲ့ရသူတေတီခင်ခင်ကျော်ကြီးပြုစုတဲ့စာတမ်းပါပဲ။ပြည်သူထောက်ခံမှုရယူရမှာအလွာအသေးသေးကအရေးပါသူတွေကိုတရုတ်ပြည်ကိုဖိတ်ခေါ်တဲ့နှီးကိုလည်းသုံးပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းဖိတ်ခေါ်ခံရလို့တရုတ်ပြည်ကိုတွားရောက်သူ1000လောက်ရှိကြောင်းသိရပါတယ်။
ပြည်သူထောက်ခံမှုသာရရင်မြစ်စုံစီမံကိန်းပြန်လည်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့တရုတ်ကယူဆထားပုံရပါတယ်မြစ်စုံစီမံကိန်းနဲ့ဆက်ဆက်နေတဲ့အရက်ကဒေတာခေါင်းဆောင်နဲ့ဘာသာရေးခေါင်းဆောင်73ဦးကို2016ခုနှစ်ကတရုတ်ပြည်ကိုဖိတ်ခေါ်ပြီးမြစ်သုံးသွယ်ရေအားလျှက်စစ်အောင်မြင်စွာအကောင့်ထဲပေါ်နေပုံကိုပြသခဲ့ပါတယ်တရုတ်မြန်မာစီးပွားရေးဇင်းညံနဲ့ဝန်းကျင်လမ်းကြောင်းဖြတ်သွားမဲ့ကချင်ရှမ်းရခိုင်ပြည်နယ်ကခေါင်းဆောင်တွေကိုအများဆုံးတရုတ်ပြည်ကိုဖိတ်ခေါ်ခဲ့တယ်လို့သိရပါတယ်။ဒီလိုအခြေအနေမှာရခိုင်ကဘင်္ဂလီရိုဟင်ဂျာပြဿနာပေါ်လာတဲ့အတွက်အပြည်ပြည်ဆိုင်ရာဆက်ဆံရေးမှာတရုတ်အကာအကွယ်ယူရတဲ့ဘဝပြန်ရောက်သွားပါတယ်။ဒါကြောင့်နှစ်နိုင်ငံဆက်ဆံရေးမှာတရုတ်ကအသာစီးရနေတယ်လို့ခင်ခင်ကျော်ကြီးကသုံးသပ်ထားပါတယ်
။တရုတ်ရဲ့ Road and Belt Initiative စီမံကိန်းကိုရဝင်းလမ်းကြောင်းလို့လည်းခေါ်ပါတယ်။ဒါပေမဲ့မြန်မာဘက်ကကြည့်ရင်တော့ယူနန်ပြည်နယ်ရဲ့ပင်လယ်ထွက်ပေါက်လို့ပြောရင်ပိုပြီးရှင်းပါလိမ့်မယ်။ဒီစင်မာကိန်းမှာပါဝင်လာတဲ့မြန်မာဟာတရုတ်အကျွေးပြည်လာနိုင်တယ်လို့မြန်မာရေးရာကြံကျင်သူဘတ်တီလစ်နာကဆိုပါတယ်။ဦးသိန်းစိန်လက်ထက်2013မှာတရုတ်လုံဆက်ပစ္စည်းတွေဝယ်ဖို့တရုတ်ကဒေါ်လာတန်100မြန်မာကိုထုတ်ချေပါတယ်။အခုတော့ချင်းငွေနဲ့ဝယ်တဲ့ဆက်ပစ္စည်းဟာသုံးလို့မရတော့ပါဘူး။ဒါပေမဲ့တရုတ်ကတော့အကျွေးဆက်နေရတော့ပဲလို့ထောက်ပြပါတယ်။ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းမှာလည်းမြန်မာကအဖြစ်ကအဖြစ်ပါဝင်ပြီးကျွေးပြီးလိမ့်မယ်လို့ဘတ်တီလစ်နာကဆိုပါတယ်။ဒါပေမဲ့ရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းကတော့ကျွေးပြီးမယ်အခြေအနေရောက်เสียအကြောင်းမရှိဘူးလို့ဇွန်လကပြောသွားပါတယ်။ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းကိုကွန်ဆယ်ရာခိုင်နှုန်းတရုတ်ကပိုင်ပြီးမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေက30ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပါတယ်အစိုးရစီးပွားရေးအကြံပေးဆိုသူဘောဂဗေဒပညာရှင်ရှွန်တန်နော်ကလည်းကြောက်ဖြူရင်းနဲ့စိတ်ကန်းဟာ ရုတ်တိမရှိတဲ့စီမံကိန်းသာဖြစ်တယ်လို့မကြာမီကပြောဆိုသွားပါတယ်ခင်ဗျာ။